ရခိုင်ပြည်နယ်အတွင်းစစ်ရေးပြိပခတွေကြောင့်အရတားတွေထိခိုက်သေးကြရတာရှေးဟအမွေနှစ်ဖျားပထိုးတွေပျက်စီးတာတွေရှိနေတာကြောင့်ဒါတွေကိုရပ်တန့်ဖို့အစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားအပြစ်ရရေးတွေ့ဆုံဆွေးနွေးသွားကြဖို့ကိုရခိုင်လူမှုအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေအရှင်မြင့်နေချိန်မှာရခိုင်ပြည်လုံးဆိုင်ရာအရက်ဖက်လူမှုအဖွဲ့အစည်း300နီးပါးပါဝင်တဲ့မိတ်ဖက်အဖွဲ့ကအခုလိုတိုက်တွန်းတောင်းဆိုခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်းကစီရေးပဋိပက္ခဖြစ်ပေါ်ရာဒေသတွေမှာအရက်သားတွေထိခိုက်မှုတွေရှိနေတဲ့အတွက်မြန်မာသမ္မတခေါင်းဆောင်တွင်တဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေရပ်ပြီးတွေ့ဆုံဆွေးနွေးကြဖို့ရခိုင်လူမှုအဖွဲ့အစည်း298ဖွဲ့ကနေတိုက်တွန်းလိုက်တာပါ။ကနေပတ်သက်လို့ရခိုင်ပြည်အရက်ဖက်လူမှုဖွဲ့စည်း300နီးပါးပါဝင်တဲ့မိတ်ဖွဲ့ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတော်ညိုအေးကအခုလိုပြောပါတယ
်။ကျမတို့ရင်ဆိုင်နေရတာကတော့စစ်မြေကြီးမဟုတ်ဘဲနဲ့လင်းနေတဲ့ဘုံဘုံကျဲတာကြီးကိုစစ်မြေနေရတယ်ပြီးတော့လည်းစစ်ပွဲအထုသဘောမျိုးပေါ့နော်စစ်ပွဲမဟုတ်ဘဲနဲ့ရွာထဲမှာကိုစီမှုတွေရွာတာတွေ့နေရတယ်အဲ့ဒါကြီးကျမတို့ကနင်းနင်းချင်းချင်းလေးနဲ့ဖြစ်စီခြင်းနဲ့ပေါ့နော်ဒီလိုဖြစ်ဖြစ်အင်းအားကြီးတဲ့ကျမတို့ကသဘောထားနဲ့ကြီးပြီးတော့ရွာထဲလုံးလိုက်တာမျိုးလူချင်းနဲ့ပေါ့နော်ဒီမဲ့ပြည်သူတွေမျက်နှာမူအနည်းဆုံးနည်းလမ်းတွေကိုဆက်ဆံရဖို့ပဲကျမတို့ပြောချင်ပါတယ
်။ပြီးခဲ့တဲ့မတ်လတုန်းကဖြစ်ပွားခဲ့တဲ့မြောက်ဦးမြို့ကစစ်ရေးတင်းမာမှုတွင်ရှေဟောင်ဘုရားပသိုးတွေပြင်လူနဲ့လူနေအိမ်တွေပါထိခိုက်ခဲ့တယ်လို့သွန်ညိုအေးကဆိုပါတယ
်။ကျမတို့ UNESCO ဝင်ကိုဝင်ဖို့အကုန်လုံးအမှတ်ချက်တွေရှိနေပြီးတဲ့အချိန်မှာဒီလိုမျိုးလာဖြစ်တဲ့ဆိုတော့ကျမတို့မှတော်တော်လေးဟိုစိုးရိမ်နေကြရှိတယ်ပေါ့နော်။ရှေဟောင်ဘုရားကြီးနဲ့ပတ်သက်လို့လည်းစိုးရိမ်ကြရှိတယ်ပြီးတော့လည်းလူနေကြီးတွေလည်းတော်တော်များပြက်ကြီးကြတယ်ပေါ့နော်။လူတွေကလည်းအသက်ဆုံးရှုံးရတယ်လို့ရှိတယ်။အဲဒါမှမဟုတ်ကျမတို့သဘောထားအမြင်တွေကတော့အဲ့လိုပဲထပြန်လိုက်ကြတာဖြစ်ပါလေ
။ရခိုင်ပြည်နယ်တွင်မလကနေဧပြီလအတွင်းဖြစ်ပွားခဲ့တဲ့စိုက်ပွဲတွေမှာအရက်သားတွေပေါ်ပြစ်ခတ်မှုရွာသင်းလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေရှိနေခဲ့လို့ရွာသားတွေထိခိုက်ဒေဆုံးမှုတွေများပြားလာနေခဲ့ပါတယ်။မြမသမတော်နဲ့ရခိုင်တပ်တော်အေအီတို့ဖြစ်ပွားခဲ့တဲ့လေးလသာစိုက်ပွဲတွင်ရွာသားတွေကိုပြင်းမထားတိုက်ခိုက်တာတွေ၊ရှေးဟောင်းအမွေနှစ်ဘုရားပသိုးတွေကိုပြစ်ခတ်တာတွေ၊ကျေးရွာလူနေအိမ်တွေကိုလက်နက်ကြီးလက်နက်ငယ်လေးချောင်းနဲ့ဘုံကျဲတိုက်ခိုက်တာတွေကြောင့်ဘေးလွတ်ရာကိုသိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေများပြားရှိလာနေပါတယ်။ရခိုင်ပြည်နယ်ငမ်းမြို့နယ်ကစစ်ဆောင်စခန်း66ခုကဒုက္ခသည်ဥယျာဉ် 3,400 ကျော်ရှိလာနေပြီဖြစ်ပါတယ်။လာမယ့်မိုးတွင်းကာလမှာဒီစစ်ပြေးဒုက္ခသည်တွေအတွက်စိုးရိမ်စရာနေထိုင်မှရှိနေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသွန်းတာစိန်ကပြောပါတယ်
။မိုးကြတော့တော်ရလာရင်ကလည်းအဆက်ဆက်ပြေးလာမယ်။ပြီးတော့တောတောင်တွေကလည်းပြီးခုတ်ဝါပုတ်ထန်းဖွေတော်လို့မရတော့ဘူး။အဲတောတောင်ကမြင်ခေါ်ပြီးတော့ဂိုင်းကျော်လုံးလုံးမရတော့ဘူး။အဲ့ဒီအခြေအနေမှာရှိတယ်။ဆိုတော့မောကြလာလို့ရှိရင်တော့စစ်ဆောင်ကလေးတွေရဲ့ပညာရေးကျမ်းမာရေးစာဝတ်နေရေးအကောင်ဆုံးတော့အထက်ကျဲဖြစ်လာနိုင်တယ်လို့ထင်ပါတယ်
။ဒီလိုအခြေအနေတွေကိုဆုံးတတ်ဖို့ရခိုင်ပြည်တွင်းတိုက်ခိုက်မှုတွေကိုရပ်ပြီးသက်ဆိုင်ရာဖွဲ့စည်းတွေကြားတွေ့ဆုံဆွေးနွေးဖြေရှာဖို့လူမှုဖွဲ့စည်းတွေကတောင်းဆိုနေကြတာပါ။လက်ရှိမှာစစ်ရေးပဋိပက္ခတွေကြောင့်အိုးအိမ်မဲ့ဖြစ်နေရတဲ့စစ်ဆောင်တွေအတွက်စန္ဒရိတ်ခါဖူလုံမှုလုံခြုံတဲ့လူနေမှုဘဝနဲ့ကျန်းမာရေးဆောင်ရွက်မှုတွေကိုအစိုးရနဲ့နိုင်ငံတကာဖွဲ့စည်းတွေကအများဆုံးကူညီဖြေရှင်းပေးဖို့ရှေးဟောင်းမွေနဲ့ဘုရားပသိုးပရဝုံတွင်တပ်စခန်းချနေထိုင်ခြင်းနဲ့တိုက်ပွဲမပြုလုပ်ဖို့အတွက်အမျိုးသားပြန်လည်သိမ်းမြတ်ရေးနဲ့ငင်းချမ်းရေးကော်မတီ NRPC မြမတပ်မတော်နဲ့ရခိုင်တပ်တော်ခေါင်းဆောင်တို့အများဆုံးတွေ့ဆုံဆွေးနွေးကြဖို့ရခိုင်ရပ်ဖွဲ့လူမှုဘဝစီ300နီးပါးကဧပြီလ23ရက်နေ့နေ့စွမ်းနဲ့သဘောထားထုတ်ပြန်တိုက်တွန်းခဲ့တာဖြစ်ပါတယ်တဖက်မှာလည်းစစ်ရေးမာမိတ်သုံးဘွဲ့ဖြစ်တဲ့ရခိုင်တပ်တော် AA တမ်းမလောင်တပ်ဖွဲ့ TNLA ကိုကန့်တပ်ဖွဲ့ MNDAA တို့ရဲ့ထိပ်တီးခေါင်းဆောင်တွေကနေဧပြီလ20 21ရက်နေ့တွင်မှာအရေးပေါ်စီဝေးတစ်ခုကျင်းပခဲ့ပြီးမြန်မာဆိုရမြန်မာသမ္မတအနေနဲ့လက်ရှိပဋိပက္ခတွေကိုစိတ်ရင်းစေတနာမှန်နဲ့အထူးလေးထားဖြေရှင်းသွားဖို့မာမိတ်သုံးဘွဲ့အနေနဲ့မြန်မာငင်းချမ်းရေးဖြစ်စေအမြန်အကောင်အထည်ဖော်နိုင်ရေးအတွက်တရုတ်နိုင်ငံဆိုရအနေနဲ့ဂျာဝင်စစ်ဆေးပေးဖို့တောင်းဆိုထားသလိုအမျိုးသားပြန်လည်သိမြရေးနဲ့ငင်းချမ်းရေးကော်မတီ NRPC နဲ့နိုင်ငံရေးရဆွေးနွေးဖြေရှာဖို့အတွက်မဟာမိတ်သုံးဖွဲ့ကလည်းအစဉ်သက်ရှိနေကြောင်းကိုလည်းဒီကနေ့မှကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။